Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းမှာတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေခရစ်နှစ်2019 November 5ရက်အင်္ဂါညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16.19 နဲ့ 25 တို့ကနေထုတ်လွှင့်ပေးပါမယ်ရှင်။ကျွန်မဧတနာကျော်ပါ
။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အကြံဖက်ဝါဒကိုအစိုးရတွေကိုယ်တိုင်အားပေးနေရတဲ့နဲ့ပတ်သက်လို့အမေရိကန်ရဲ့နှစ်ပတ်လည်စီရင်ခံစာမှာမြောက်ကိုရီးယားကိုထက်သွင်းဖော်ပြတာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒအဖြစ်မြောက်ကိုရီးယားကတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်အစဉ်တန်းဆက်လက်နှိမ့်ချနေဆဲဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ရဲ့အစီရင်ခံစာတစ်ကဖော်ပြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းမှာနားဆင်ရမယ့်အထက်မှာတော့ကျွန်တော်တို့သတင်းဆောင်မတွေတင်ဆက်ပေးသွားမှာဖြစ်ပါတယ်။
ဒီကောင်ကြီးရောအချိုးရမှုရဲ့လက်ထဲကကောင်းကောင်းမွန်မွန်ကျွန်တော်တို့ကပြောင်းပေးအားပြီးတော့လှုပ်ပေးခဲ့တာဖြစ်တယ်။ဒီလိုရှိရင်ခရီးကြီးရဲ့အဖြစ်လည်းပဲ
ရသေးထောင်ဒေတာကနေဖန်းစီပြော်ခေါ်ယူသွားတဲ့ထဲကတချို့ဒီကနေ့ပြန်လွတ်လာပြီလို့ဆိုပါတယ်သူတို့ဘလို့အခြေအနေတွေနဲ့ကြုံခဲ့ရပါလဲအပြည့်စုံနားဆင်ရမှာဖြစ်ပါတယ်ဒီလိုမျိုးဖန်းစီသူတွေကအမျိုးသားလွတ်တော်ကိုယ်စားလှယ်ရဲ့အခြေအနေရောဘလို့ပါလဲသူရောပြန်လွတ်လာတဲ့ထဲမှာပါပါလားဒီသတင်းလည်းပြောပြမယ်အပြင်လာမယ့်2020ရွေးကောက်ပွဲအကြိုကာလမှာနိုင်ငံရေးပါတီတွေပေါ်မှာပြည်သူလူထုရဲ့စိတ်ဝင်စားယုံကြည်မှုအခြေအနေဘလို့ရှိပါလဲဒါကိုလည်းမေးမြန်းပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ဒါရီမတိုင်ခင်မှာတော့အခုအရင်ကိုအောင်ရွှေဦးနဲ့ကိုရန်နိုင်ကကဘာသတင်းတွေကိုပြောပြပေးပါမယ်ရှင
်။အကြံဖက်ဝါဒကိုအစိုးရကိုယ်တိုင်ကအားပေးနေတာတွေနဲ့ပတ်သက်လို့အမေရိကန်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာမြောက်ကိုရီးယားကိုထက်သွင်းဖော်ပြတာစွန့်နေဝဲတွေကိုကန့်သတ်ရောက်တဲ့အမေရိကန်ရဲ့ရန်လိုတဲ့မူဝါဒအဖြစ်မြောက်ကိုရီးယားကဒီနေ့ပဲတုံ့ပြန်လိုက်ပါတယ်။2018ခုနှစ်အတွင်းကဘာတဝမ်းအကြံဖက်ဝါဒဆိုင်ရာအစည်းအဝေးခန်းစာကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့တောက်ကြနေ့မှာပဲထုတ်ပြန်လိုက်တာပါ။စီရင်ခံစာရမှာတော့အရင်တစ်နှစ်ထက်ဆိုင်ရင်မြောက်ကိုရီးယားအပေါ်ဝေဖန်မှုတွေရော့ချသွားပေမဲ့အကြံဖက်ဝါဒကိုအစိုးရကိုယ်တိုင်ကကမကဋ္ဌလုပ်နေတဲ့နိုင်ငံစည်းဝင်ဖြစ်2019ခုနှစ်ကအတိုင်းဆက်လက်ထည့်သွင်းထားပါတယ်။မြောက်ကိုရီးယားအစိုးရပိုင်းကိုရီးယားဗဟိုသတင်းအေဂျင်စီကတော့အစီရင်ခံစာဟာရန်လိုတဲ့နိုင်ငံရေးရွေးချက်တွေအကြီးအကျယ်ပါဝင်နေကြောင်းနိုင်ငံရေးဝန်ကြီးရဲ့ပြောဆိုချက်ကိုကူးကားပြီးဖော်ပြခဲ့တာပါ။မြောက်ကိုရီးယားပေါ်ဆန့်ကျင်တဲ့အမြင်နဲ့ရန်လိုတဲ့သဘောထားတွေရှိနေတယ်ဆိုတော့ကိုထပ်မံပြသရရောက်တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်ပြီးခဲ့တဲ့လတဲ့ဆွေးနွေးပွဲမှာကမ်းလှမ်းချက်စမ်းသစ်တွေကိုအမေရိကန်ဘက်ကတင်ပြနိုင်တာမရှိဘူးဆိုပြီးမြောက်ကိုရီးယားကတော်တော်ပြင်းနဲ့ထွက်သွားခဲ့တာပါနောက်ပိုင်းမှာလည်းတာဝန်ပြည်မင်းဆိုင်တုံးတွေပြန်လည်ဆန့်သတ်မှာဖြစ်တဲ့အကြောင်းချင်းချောက်ထားပါတယ်ထို့သဖြင့်အမေရိကန်နဲ့ဆွေးနွေးပွဲတွေရှင်းပြထုံးနိုင်ဖြစ်နေချိန်မှာအကြံဖက်ဝါဒဆိုင်ရာအစီရင်ခံစာထုတ်ပြန်တာမြောက်ကိုရီးယားပေါ်စော်ကားတဲ့လုပ်ရဖြစ်တဲ့အကြောင်းလဲကြီးညာချက်မှာပြောဆိုထားတာပါမြောက်ကိုရီးယားကိုတော့တောင်ကိုရီးယားခရီးသည်လေယာဉ်တစ်စင်းကိုဘုံးပေါက်ခွဲမှုနဲ့နောက်တစ်နှစ်ဖြစ်တဲ့1988ခုနှစ်ကစလို့အစိုးရကိုယ်တိုင်အကြံဖက်ဝါဒကိုအားပေးတဲ့နိုင်ငံဖြစ်နေအမေရိကန်ကစတင်ပြီးစီရင်သွင်းထားတာဖြစ်ပါတယ
်အမေရိကန်ပြည်တော်စုမှာတော့ရေးပါတဲ့ရွေးကောက်ပွဲသုံးခုကိုဒီကနေ့မှာကျင်းပသွားဖို့ရှိပြီးတော့တမန်ထရမ့်ကလည်း Republican Party ကိုကိုစားပြုပြီးဝင်ပြိုင်ကြမယ်ကိုယ်စားလောင်းတွေဘက်ကနေမဲဆွဲစည်းရုံးနေပါတယ် Kentucky, Mississippi နဲ့ Virginia ပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကိုဒီကနေ့မှာကျင်းပမှာဖြစ်ပြီးတော့တမန်ထရမ့်ဟာ Kentucky ပြည်နယ်ကလက်ရှိ Republican အုပ်ချုပ်ရေးမှု Matt Bevin အတွက်ရွေးကောက်ပွဲမတိုင်ခင်မနေ့ကမဲဆွဲပေးခဲ့ပါတယ် Kentucky ပြည်နယ်အုပ်ချုပ်ရေးမှု Bevin ဟာတမန်ထရမ့်ကိုထောက်ခံသူဖြစ်ပြီးတော့သူနဲ့ရှင်ပြိုင်မဲ့ Democrat ကိုယ်စားလောင်းကတော့ပြည်နယ်ရှေ့နေချုပ် Andy Bashir ဖြစ်ပါတယ် Matt Bevin ရဲ့ဦးဆောင်မှုအောက်မှာ Kentucky ပြည်နယ်ရဲ့စီးပွားရေးဟာအောင်မြင်ဆုံးဖြစ်နေတယ်ဆိုပြီးတော့အဲဒီကိုမသွားခင်မှာတမန်ထရမ့်က Twitter ကနေရေးပါတယ်ဒါမဲ့လည်းဘေဗင်ဟာကြောင်းဆရာမတွေအပါအဝင်ပြည်နယ်မှာရှိတဲ့တခြားလူတွေနဲ့လည်းမသိမမြတ်ဖြစ်နေတဲ့အတွက်အများအပြား Republican ဒေသအနိုင်ရတဲ့အဲ့ဒီနေရာအတွက်လည်းအနိုင်ရမြဆိုတာမသိကြပဲဖြစ်နေပါတယ်လူထုစစ်တမ်းတွေမှာတော့သူနဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတို့ကြားမှာအကျိတ်နယ်ဖြစ်နေတယ်လို့ဖော်ပြပါတယ်ဒီရွေးကောက်ပွဲတွေအတွင်းသမ္မတ Trump ရဲ့မဟာမိတ်တွေဖြစ်တဲ့ Republican တွေအနိုင်ရမြဆိုတာကဒီလာမယ့်ဒီနှစ်မှာကျင်းပမယ့်2020သမ္မတရွေးကောက်ပွဲမှာသမ္မတ Trump အပေါ်မဲဆန္ဒရှင်တွေဘက်ကသဘောထားဘယ်လိုရှိမလဲဆိုတာကိုလည်းခံမှန်းတွက်ဆနိုင်မှာဖြစ်ပါတယ်ဒါပြင်သမ္မတ Trump ဟာ2016တုန်းကသူအနိုင်ရခဲ့တဲ့ဒီ Mississippi ပြည်နယ်နဲ့ Louisiana ပြည်နယ်တွေကိုလည်းတွားရောက်ပြီးတော့မဲဆွဲစည်းရုံးတာတွေလုပ်ခဲ့ပါတယ်ခင်ဗျာ
ဤရန်နျူကလ িয়ার ဆိုင်ရာ2015ခုနှစ်နိုင်ငံတကာစာချုပ်ပါသဘောတူညီချက်တွေကိုမလိုက်နာတော့တဲ့နောက်ဆုံးလောက်ရတစ်ခုအနေနဲ့ဖော်ဒိုနျူကလ িয়ার ဆိုင်ရုံကဘိုးခွာဆက်တည်တဲ့ဓာတ်ငွေဖြည့်သွင်းတော့မှာဖြစ်တဲ့အကြောင်းဤရန်နိုင်ငံကဒီနေ့ပဲကြေညာလိုက်ပါတယ်ဘိုးခွာဆက်1044ခုကိုယူနီယံဓာတ်ငွေတွေမနက်ဖြန်စတင်ဖြည့်သွင်းမှာဖြစ်တဲ့အကြောင်းသမရဟာဆန်ရူခါနီကပြောဆိုလိုက်တာပါအမေရိကန်ဗြိတိန်ပြင်သစ်ရုရှား၊ဂျာမနီ၊တရုတ်နိုင်ငံတို့နဲ့အီရန်နိုင်ငံကြားသဘောတူညီချက်အရဖော်ဒိုနျူကလ িয়ার ဆက်ရုံကိုသုတေသနလုပ်ငန်းဖြစ်တာပြောင်းလဲအသုံးပြုဖို့တတ်မှတ်ထားတာဖြစ်ပါတယ်။အီရန်ကတော့သဘောတူညီချက်အရတန့်စင်ထားတဲ့ယူရေနီယံတွေသိမ်းဆည်းခွင့်ပမာဏကိုမချသေးရင်ကပဲကျော်လွန်စုဆောင်းခဲ့တယ်လို့တန့်စင်မှုအစဉ်တန်းကိုလည်းကျော်လွန်ထုတ်လုပ်ခဲ့တာပါ။စာချုပ်ပါကျန်နိုင်ငံတွေအနေနဲ့အီရန်ပေါ်ပိတ်ဆို့တံခတ်မှုတွေကိုဖြေလျှော့ဖို့သဘောတူညီချက်တိုင်းလိုက်နာသွားမယ်ဆိုရင်သူလုပ်နေတာတွေကိုလည်းပြန်လည်ရုပ်သိမ်းပေးမှာဖြစ်တဲ့အကြောင်းအီရန်သမ္မတကရုပ်မြင်သံကြားမင်းကွန်းထဲမှာထည့်ပြောသွားပါတယ်။ဒီရန်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကိုသိမ်းပိတ်ခဲ့တဲ့နှစ်40ပြည့်ပြီးနောက်တစ်ရက်မှာပဲယူရေနီယံထုတ်လုပ်မှုတွေတိုးမြင့်မဲ့အကြောင်းအီရန်ဆွေးရကကြေညာလိုက်တာလည်းဖြစ်ပါတယ်2015သဘောတူညီချက်ကိုမလိုက်နာတော့တဲ့ဘိုးခွာဆက်တွေကိုယူရေနီယံနဲ့တုံးပြီးပြန်လည်လက်ပတ်တော်မှာဖြစ်တဲ့အကြောင်းအီရန်ကမနေ့တုန်းကကြေညာလိုက်တဲ့ပုံမှာတော့နျူကလ িয়ার နဲ့အချက်ကန်တဲ့လုပ်ရည်အဖြစ်နဲ့အမေရိကန်အစိုးရရရှိတယောက်ကတုံ့ပြန်ပြောဆိုထားပါတယ်
2015ခုနှစ်ရာသီဥတုပြောင်းလဲမှုဆိုင်ရာပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာ Paris သဘောတူညီချက်ကနေနှုတ်ထွက်မဲ့အကြောင်းကုလသမဂ္ဂကိုအတည်ပြုကြောင်းကြားထားပြီးဖြစ်တယ်လို့အမေရိကန်ကမနေ့ကကြေညာလိုက်ပါတယ်ဒီသဘောတူညီချက်ကနေနှုတ်ထွက်မဲ့အကြောင်းဒေါနယ်ထရမ့်ကြေညာထားပြီးနှစ်နှစ်အကြာမှအခုလိုတရားဝင်အကြောင်းကြားလည်းဖြစ်ပါတယ်ဒီ Paris သဘောတူစာချုပ်ကအမေရိကန်လုပ်ငန်းရှင်တွေအလုပ်သမားတွေနဲ့အငွန်းနှမ်းပြည်သူတွေအတွက်ဝန်ပိုစေတာကြောင့်တရားမျှတမှုမရှိဘူးလို့ယူဆတဲ့အတွက်ဒေါနယ်ထရမ့်ကအခုလိုနှုတ်ထွက်ဖို့ဆုံးဖြတ်တာလို့နိုင်ငံရေးဌာနပြောခွင့်ရက VOA ကိုပြောပါတယ်ရာဇဝူပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာသဘောတူညီချက်ကဒီရာဇဝနှစ်အတွင်းကမ္ဘာကြီးပြန်လည်လာတာကို2ဒီဂရီစင်တီဂရိတ်လောက်အောက်ရောက်အောင်ချော့ချဖို့အတွက်ကြိုးပမ်းကြဖို့ရည်ရထားတာဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းဖလုံရင်တန်းငွေထုတ်လွှတ်မှုမှာတရုတ်နိုင်ငံပြည်ရဲ့အမေရိကန်ဟာဒုတိယအများဆုံးနေရာမှာရှိတာပါအမေရိကန်အနေနဲ့2020နိုမာ4ရက်နေ့ကို Paris သဘောတူညီချက်ကနေအပြီးသတ်နှုတ်ထွက်ဖို့ရထားတဲ့အတွက်နောက်ထပ်တစ်နှစ်လောက်အချိန်ရအောင်မှာဖြစ်ပါတယ်ဒါဟာ2020အမေရိကန်သမ္မတရွေးကောက်ပွဲချင်းပါပြီးနောက်ထပ်လည်းဖြစ်ပါတယ်တကယ်လို့ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းတူကအနိုင်ရခဲ့မယ်ဆိုရင်တော့ဇန်နဝါရီလမှာသမ္မတရာထူးယူပြီးတဲ့နောက်ဒီသဘောတူညီချက်ကနှုတ်ထွက်မဲ့အစီအစဉ်ကိုပယ်ဖျက်ခွင့်ရှိပါတယ်ခင်ဗျာ
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလေရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်အစဉ်တန်းဆက်လက်နှိမ့်ချနေဆဲဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ရဲ့အစိုးရကစားတက်ကဖော်ပြလိုက်ပါတယ်။အချက်လက်တွေရရှိဖို့ခက်ခဲတာကန့်တတာအွန်လိုင်းသုံးသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်တာတွေကြောင့်အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံဖြစ်နေလဲသတ်မှတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇွန်လကနေဒီနှစ်မေလအတွင်းလေးလာချက်တွေအရအွန်လိုင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေပေါ်ပြစ်မှတ်ထားတာတွေရှိခဲ့ပြီးရခိုင်ပြည်နယ်အရေးပါဝင်ထိလွယ်ရှလွယ်ကိစ္စမျိုးတွေနဲ့ပတ်သက်လို့အွန်လိုင်းသုံးသူတွေပုံဝင်လင်းလင်းပြောဖို့တွတ်ဆုံနေချိန်မှာပဲစစ်တပ်နဲ့အာဏာရပါတီတို့ကလည်းအင်တာနက်မှာအချက်လက်တွေကိုလိုသလိုသုံးနေတာတွေရှိတယ်ဆိုပြီးဖော်ပြထားပါတယ်။အစိုးရဘက်ဝေဖန်သူတွေကလည်းဆက်သွယ်ရေးဥပဒေအပါဝင်ပုံမှန်မျိုးစုံနဲ့အရေးယူခံရတာတွေရှိတာကိုလည်းထောက်ပြထားတာပါ။မြန်မာနိုင်ငံမှာအင်တာနက်ဝန်ဆောင်မှုတွေတိုးတက်လာပြီးပုဂ္ဂလိကမိုဘိုင်းကုမ္ပဏီတွေလုပ်ပိုင်ခွင့်တွေပိုရလာပေမဲ့စစ်တပ်ပိုင်လုပ်ငန်းကဈေးကွက်ကိုလိုအပ်ကြီးအခွင့်ရထားတယ်လို့လည်းဖော်ပြထားပါတယ်။စီရင်ခံစားအတွက်လေ့လာချိန်အထိရရှိတဲ့အချက်လက်တွေအရမြန်မာနိုင်ငံမှာအင်တာနက်သုံးသူရေးတွက်ဟာ2018ခုနှစ်ကတည်းကစရင်19ရာခိုင်နှုန်းရှိတဲ့လူသုံးသန်းပိုတိုးလာတယ်လို့လူ9ယောက်မှ2ယောက်နှုန်းအင်တာနက်သုံးစွဲနိုင်ပြီဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။မိုဘိုင်းဖုန်းဆက်သွယ်ရေးကလည်း2018ကတည်းက900ခန့်လောက်တိုးလာပြီး56တန်းလောက်သုံးစွဲလာကြတာပါအင်တာနက်သုံးစွဲမှုတွေတိုးလာပေမဲ့လည်းအွန်လိုင်းမှာကန့်သတ်ချက်တွေရှိနေစေဖြစ်တာကိုလည်းအစိုးရကစားကဖော်ပြထားပါတယ်အစိုးရကတိုက်ရိုက်ကန့်သတ်မှုတွေမရှိပေမဲ့လည်းထိလွယ်ရှလွယ်ကိစ္စမျိုးတွေမှာတော့ကိုယ့်ဘာသာစင်စါတိပြတ်မှုတွေရှိနေတယ်လို့လူမှုကွန်ရက်တွေကလည်းအွန်လိုင်းပေါ်ကအကြောင်းအရာတွေကိုဖယ်ရှားတာတွေပုံများလာတဲ့အကြောင်းလည်းဖော်ပြထားပါတယ်
အမေရိကန်အနေနဲ့အာရှမှာစီးပွားရေးနဲ့ကုန်သွယ်ရေးအတွက်ယင်းနှိမ့်ညွန့်နှံမှုတွေကိုပုံမလုံဆောင်သွားမယ်လို့အမေရိကန်ကုသရေးဝန်ကြီးဝန်ကြီး Wilbur Ross ကပြောကြားလိုက်ပါတယ်။အာရှစီးပွားရေးစီမံကိန်းတွေကိုအထောက်အကူပေးသွားမယ်။အမေရိကန်ရဲ့ဒီအစီအစဉ်ကိုထိုင်းနိုင်ငံမကောက်မြို့မှာကျင်းပနေတဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲအတွင်းဝန်ကြီး Ross ကကြေညာခဲ့တာပါ။ဒီအစီအစဉ်ကတရုတ်ရဲ့ဒေါ်လာဘီလီယံပေါင်းများစွာကုန်ကျခံထားတဲ့ကမ္ဘာလမ်းစီမံကိန်းကိုရှင်းပြလာတဲ့သဘောလည်းဖြစ်ပါတယ်။ ထိုင်းနိုင်ငံဘန်ကောက်မြို့မှာဇန်နဝါရီလနေ့ကကျင်းပပြီးစီးခဲ့တဲ့ဒီဒေသတွင်းစီးပွားရေးဆွေးနွေးပွဲကိုကုတန်းရောင်းဝယ်ဝန်ကြီးရောဘတ်ရော့စ်ဦးဆောင်တဲ့အဖွဲ့တက်ရောက်ခဲ့ရလဲဖြစ်ပါတယ်။ဝန်ကြီးရော့စ်အခုလိုကြေညာပြီးနောက်တရုတ်ကဒီကနေ့အင်္ဂါနေ့မှာတော့ရှန်ဟိုင်းမြို့မှာကြီးကျယ်ခန်းထားတဲ့သွင်းကုန်ပြပွဲကြီးကိုကျင်းပပြီးတော့စီးပွားရေးမှာတရုတ်ရဲ့ဆရာထက်သန်မှုကိုပြသလိုက်သလိုတရုတ်ဈေးကွက်ကိုပုံမချဲ့ထွင်သွားဖို့ကိုလည်းတရုတ်သမ္မတရှီကျင်ဖင်ကခရီးပြပြောဆိုခဲ့ပါတယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့ကမ္ဘာစီးပွားရေးဈေးကွက်ကိုရိုက်ခတ်နေတဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်စစ်ပွဲကိုအဆုံးသတ်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ။
အာဖဂန်ဆူရနဲ့တာလီဘန်ကိုယ်စားလှယ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံမဲ့အစီအစဉ်တွေပြင်ဆင်မှုအာဖဂန်သမ္မတအရှရက်ကာနီနဲ့တရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ယီတို့ဒီနေ့အာဖဂန်မှာတွေ့ဆုံကြပါတယ်။အာဖဂန်လူမျိုးတွေကြားတည်ဆံဆွေးနွေးမှုကိုပြီးခဲ့တဲ့လတဲ့ကျင်းပကိုစီစဉ်ခဲ့ရမယ်။မဖြစ်ခဲ့ပဲရွှေ့ဆိုင်တာပြီးရဲတယ်လည်းမတက်မနိုင်ပဲဖြစ်နေကြမှာပဲ။အခုလိုတွေ့ဆုံကြတာပါ။
ပြောသမားရှိချင်းမြဟာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နဲ့တနင်္လာနေ့ကရှန်ဟိုင်းမြို့မှာတွေ့ဆုံခဲ့ပြီးတော့အဲ့လိုတွေ့ဆုံတာဟာဆန္ဒပြပွဲနဲ့ပတ်သက်ပြီးဟောင်ကောင်အစိုးရရဲ့ကင်တွယ်ဖြည့်ရှင်းမှုအပေါ်မှာသူ့အနေနဲ့ယုံကြည်မှုရှိကြောင်းပြသလိုက်တာဖြစ်တယ်လို့ဟောင်ကောင်အစိုးရအကြီးအကဲတာဝန်ရှိသူတူကဒီကနေ့မှပြောကြားလိုက်ပါတယ်။သမားရှိအနေနဲ့ဟောင်ကောင်ဆန္ဒပြပွဲနဲ့ပတ်သက်ပြီးအုပ်ချုပ်ရေးမှူးလမ်းမြေကင်တွယ်ပုံကိုစိုးရိမ်မှုရှိလို့တွေ့ဆုံခဲ့တယ်လားဆိုတဲ့အပေါ်မှာတော့သမားရှိအနေနဲ့အဲ့လိုစိုးရိမ်လို့တွေ့ဆုံတာမဟုတ်ဘဲဟောင်ကောင်အုပ်ချုပ်ရေးမှူးနဲ့လက်ရှိဟောင်ကောင်အစိုးရရဲ့လှုပ်ဆောင်နေတာတွေပေါ်မှာတော်လေးကိုယုံကြည်မှုရှိတယ်ဆိုပြီးတော့ဟောင်ကောင်အစိုးရအဖွဲ့ရဲ့အတွင်းမှုချုပ်မက်သျူးချောင်းကပြောကြားလိုက်ပါတယ်ခင်ဗျာ
ကိုအောင်လေးဦးနဲ့ကိုရန်နိုင်တို့ကကမ္ဘာသတင်းတွေကိုပြောပြပေးသွားတော့ပါဂျေဇူးတင်ပါတယ်ရှင်အခုသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားခြင်းပါတယ်ပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းကရခိုင်ပြည်နယ်ရသေးတောင်မြို့နယ်မေရွတ်မြစ်ကြောင်းမှာပြေးဆွဲနေတဲ့ရွှေနဒီရေရင်ပေါ်ကနေဖမ်းခေါ်သွားတဲ့သူတွေကတချို့ဒီကနေ့ပြန်လွတ်လာပါပြီရခိုင်လက်နက်ကင် AA အဖွဲ့ကခေါ်ယူထိန်းသိမ်းထားတဲ့သူတွေကတချို့ကိုစစ်ဆေးမေးမြန်းတာတွေပြုလုပ်ပြီးတော့ဒီကနေ့မနေ့6နိုင်လောက်မှာပြန်လွတ်လိုက်တယ်လို့ AA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခါကပြောပါတယ်အေးအဖွဲ့ကသူတို့ကိုဖမ်းဆီးထားစင်မှာကောင်းကောင်းမွန်ထားတယ်လို့ပြန်လွတ်လာသူတွေကပြောပါတယ်။သတင်းပြေဆောင်ကတော့ဆက်သွယ်မေးမြန်းထားတဲ့ကိုတက်နိုင်ဆက်ပြီးတော့ပြောပြပေးပါရှင်
။ရခိုင်လက်နက်ကိုင်အေးအဖွဲ့ကရှင်တတီမြန်ရင်ပေါ်မှာပါလာတဲ့ခရီးသူတွေကိုပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကဖမ်းဆီးခေါ်ဆောင်တော့ပြီး17ရက်ကြာမှပြန်လွှတ်ပေးလိုက်တာပါ။ဖမ်းဆီးခံထားရသူတွေထဲကအရသား25ယောက်ကိုဒီကနေ့မနက်6နာရီလောက်မှပြန်လွှတ်ပေးခဲ့တယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်သူခါကဗီဒီယိုကိုပြောပါတယ်။
လောပေးတဲ့နေရာကတော့ဒီဘူးတီတောင်မြို့နယ်ဘူးတီတောင်မြို့နယ်မြေတောင်ရွာဟုံးကြီးကျောင်းမှာဒီမြေတောင်ကျွော်အချို့ရမှုရဲ့လက်ထက်ကဒါကောင်းကောင်းမွန်မွန်ကျွန်တော်တို့ဒါပေးကြောင်းပေးအပ်ပြီးတော့လောပေးခဲ့တာဖြစ်တယ်ဒီလိုရှိရင်ခရီးကြီးအဖြစ်လည်းပဲဒီတယောက်ကိုငွေကြတဲ့15,000ကိုလည်းပဲပေးလိုက်တယ်ဒီလိုရှိရင်သူတို့လာတော့ကပါလာတဲ့ဒီဖုန်းတွေတခြားပစ္စည်းတွေအားလုံးကိုလည်းပဲတစ်ခုမှပြန်ပြန်ပြီးတော့ပေးလိုက်တယ်ဗျာ
ဖန်စီခံနေရစဉ်အတွင်းသူတို့ကိုကောင်းကောင်းမွန်မွန်ထားပြီးစစ်စစ်မြင်းမြန်းတာတွေပြုလုပ်ခဲ့တယ်လို့ဒီကနေ့ပြန်လည်လွှတ်မြောက်လာသူရတိတော်မျိုးနေကကိုဇော်ဝင်းဦးကပြောပါတယ်
။ဟုတ်ပေါ့ကျွန်တော်တို့ကတော့သူတို့ဖန်စီဟာလာတော့စစ်စစ်ကတော့7ရက်ကိုနောက်သူတို့ကကျွန်တော်တို့ဗျူးဆိုင်တွေကိုအဲမှာလေကျွန်တော်တို့သူတို့ကအဲကျဲမှာလေဆိုလေသူတို့ကကျွန်တော်တို့ဗျူးဆိုင်ပေးတယ်။နောက်ကျကျွန်တော်တို့ဒါကျွန်တော်တို့အစားအစာနဲ့ပတ်သက်ပြီးတော့လေဒီကကျွန်တော်တို့ view site ပေးတယ်အကောင်လုံးအဆင်ပြေပါတယ်ကျွန်တော်တို့ဟုတ်ကျွန်တော်တို့စစ်စစ်နေတာတော့ကျွန်တော်တို့ trade တော့မဟုတ်ပါဘူးကျွန်တော်တို့မေးရလေပေါ့နော်မေးရလေဘာသွားလောက်တာလေပေါ့နော်ပူးပြီးတော့အဲ့လောက်ပါပဲကျွန်တော်တို့အရှိရှိပဲတော့ပြတော့မမေးပါဘူ
းအော်တိုဘာလ26ရက်နေ့ကရွှေနဒီမြန်ရင်ပေါ်ကလူတွေကိုစတင်ဖမ်းဆီးတော့ပြီနိုင်ငံပိုင်းအကြာမှာပဲတက်မတော်ကလေကြောင်းကနေလိုက်လိုင်းတိုက်ခိုက်ခဲ့တဲ့အတွက်အဲအဖွဲ့ဝင်တချို့နဲ့ရှင်နဒီပေါ်ပါလာသူတို့အသက်ဆုံးရှုံးခဲ့ကြောင်းအဲအဖွဲ့ကနောက်တစ်နေ့အောက်တိုဘာလ28ရက်နေ့မှာတည်င်းထုတ်ပြန်ခဲ့ပါတယ်တက်မတော်ကလိုက်လိုင်းပြစ်ခတ်စဉ်သူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေကိုတော့အခုပြန်လွှမ်းလာသူတို့ကခုလိုပြောပါတယ
်ကျွန်တော်တို့ကြုံရတာတော့ကျွန်တော်တို့တနက်တန်လေးနဲ့
အခင်းဖြစ်တဲ့နေ့မှာပဲတက်မတော်ကလေနဲ့လိုက်လိုင်းတိုက်ခိုက်နေစဉ်အတွင်းမှာထွက်ပြေးလွတ်မြောက်လာသူ15ဦးရှိတယ်လို့တပ်မတော်ဘက်ကပြောဆိုထားပါတယ်။အဲဖွဲ့ကတော့အဲ့ဒီရှင်ကနှစ်ဖက်ပြန်လည်ပစ်ခတ်မှုတွေရှိခဲ့ပြီးရုံးသွန်းကားဖြစ်နေတာကြောင့်ပြန်လာလာသူအရေတက်အတိအကျကိုမသိရဘူးလို့ဆိုပါတယ်။အခုပြန်လွတ်လာတဲ့25ယောက်ထဲမှာရသေးတောင်မျိုးနေက2ယောက်စစ်တွေမျိုးနေက1ယောက်နဲ့ကျန်တဲ့သူတွေအများစုဟာဘူးတီတောင်မျိုးနေကဖြစ်တယ်လို့သိရပါတယ်။လက်ရှိရှင်မှာပြန်လွတ်လာတဲ့သူတွေကိုဘူးတီတောင်မျိုးနေနေခြားဆောင်သုံးပါခေါ်ယူပြီးစစ်လဲစစ်ဆေးနေတယ်လို့ဘူးတီတောင်မျိုးနယ်မျိုးသားလက်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကပြောပါတယ
်အဲဦးတို့ကဟိုကနေဦးတို့ကအဲ့ဒီဟိုအိုတီမာကနေကားနဲ့ခွာလာတယ်က ကနေခွာလာပြီးတော့မြို့နယ်အုပ်ချုပ်ရေးမှုကိုလာတယ်မြို့နယ်အုပ်ချုပ်ရေးမှုရုံးကရုံးကိုလာမှာအဲ့မှာရေးတဲ့ဘွဲကနေမြို့နယ်အုပ်ချုပ်ရေးမှုရုံးကနေသိစစ်စရာရှိတယ်ဆိုတော့နေစားဆောင်သုံးကိုခွာလာခဲ့တယ်သူတို့ကအမှုမှာရေးတဲ့မှာအမှုဖွင့်ထားတယ်လို့ပြောတယ်ဒီမှုနဲ့ပတ်သက်ပြီးတော့တက်တဲ့ခံပစ္စည်းတွေရှိတယ်ဟိုလေပေါ်မှာကြံခဲ့တဲ့တက်တဲ့ခံပစ္စည်းတွေအဲ့ဒီတက်တဲ့ခံပစ္စည်းတွေကိုပြန်သိစစ်ပြီးမှဟိုအမှုကိုအတိုက်တာသူတို့ဆော်ရမ်းမပိတ်ချတဲ့ရေးတဲ့တော့သူတို့ကိုတက်တဲ့ခံဖြစ်စင်မေးဖို့အတွက်ဆိုပြီးတော့နေစားဆောင်သုံးကိုခွာလာတယ်အဲ့ဒီမှာသူတို့ကတယောက်ချင်းစစ်စစ်နေတယ်ဦးလို့လည်းတူတူပါလာတယ်
တခိုင်လက်နက်ကင်အေအေဖွဲ့ကဖန်စီထားတဲ့သူတွေထဲကနောက်ထပ်ကြံရှိနေတဲ့သူတွေရဲ့အသေးစိတ်ကိုအခုချိန်မှာပြောပြလို့မရသေးဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ
်အဲ့ဒီမှာဒီနောက်ထပ်ပြန်တဲ့ဒီဟိုကြပါနော်စစ်ဖက်နဲ့ပတ်သက်တဲ့သူတွေပေါ့အဲ့ဒီသူတွေကိုတော့ဟိုကျွန်တော်တို့ကတော့ဒီဆက်ပြီးတော့ထိန်းသိမ်းထားအောင်မယ်ပြီးလို့ရှိရင်လည်းပြောသူတို့ကတော့ဟိုလူရဲ့တိကျတော့ကျွန်တော်တို့လုံးလုံးစီပြောလို့မရဘူးဒါတော့စစ်ဖက်နဲ့ပတ်သက်တဲ့လုံခြုံရေးကိစ္စဖြစ်တဲ့အတွက်ကြောင့်လည်းလုံးလုံးစီတော့ဖုံးပြဖို့တော့မရှိသေးဘူးဗ
ျရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေလေးပြင်းထန်လာတာနဲ့အများရယာသားပြည်သူတွေကိုတတ်မတော်ကရောရခိုင်လက်နက်ကင်အဖွဲ့ဘက်ကပါဖန်စီစစ်ဆေးတာတွေရှိနေပါတယ်ခင်ဗျာ
VOA ရန်ကုန်ရုံးကကိုတက်နိုင်ပြောပြသွားတာကျေးဇူးတင်ပါတယ်ဒီရခိုင်လက်နက်ကင်အဖွဲ့ကဖန်စီသွားတဲ့ထင်မှာပါသွားတဲ့အမျိုးသားလွတ်တော်ကိုစလေဥဝေတွင်ကတော့ဒီပြန်လွတ်လာတဲ့သူတွေထဲမှာမပါပါဘူး။ဒါကြောင့်မလို့ဥဝေတင်းကိုပြန်လွတ်ပေးဖို့အတွက်ခုမီးလူငယ်များအတင်းနဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကတောင်းဆိုထားပါရည်။ဥဝေတင်းဟာအေးအေးဆွဆွဲထားသလိုခုမီးလူငယ်တွေကိုသွေးတော်လုံးဆော်ပြီးတော့တတ်မတော်သတင်းပေးလှုပ်ဆောင်တာမဟုတ်ဘူးလို့ခုမီးလူငယ်တွေကပြောပါရည်။အေးအေးတာဝန်ရှိသူတွေကတော့ဥဝေတင်းကိုစစ်ဆဲနေစေဖြစ်ပြီးတော့ကောင်းကောင်းမွန်မွန်ပဲထိန်းသိမ်းထားတယ်လို့ပြောပေမယ့်မိသားစုဝင်တွေကတော့အစိုးရနေကြတာပါ။ဒီကြောင့်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့နိုင်ကွန်းအင်းဆက်ပြီးပြောပြပေးပါရှင
်ဟုတ်ကဲ့ပါချင်းမြင့်နယ်ပလမွားမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်အဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးပြန်လွှတ်ပေးဖို့ခုမီးလူငယ်များတင်းနဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကနေသဘောထားကြေညာချက်ထုတ်ပြန်ထားတာပါခုမီးလူငယ်များတင်းအတွင်းမှုကိုကျော်အောင်ကတော့အေးရခိုင်လက်နက်ကန်အဖွဲ့ကနေဖမ်းဆီးထားတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ကိုပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့ပြောပါတယ်
ကျွန်တော်တို့ပလောဝမြို့နယ်အတွင်းမှာဒီပြည်သူတွေရွေးချယ်ဆွေးနွေးတဲ့ဒီအမျိုးသားလွတ်တော်ကိုယ်စားလှယ်လေးဖြစ်တဲ့ပြီးတော့အချိန်တစ်ခါတုန်းကဒီကျွန်တော်တို့ပလောဝမြို့နယ်ကလေးလူငယ်များအတွင်းမှာသူကဒီအတွင်းရမှုတာဝန်နဲ့လိမ့်နေ၅မိနစ်လောက်တာဝန်ယူပြီးတော့ဒီလူမျိုးရေးလုပ်ငန်းတွေပြီးတော့လူငယ်ရဲ့အရေးအရာတွေကိုသူကပါဝင်ပေးတဲ့ပုဂ္ဂိုလ်ဒီလေဖြစ်တယ်အဲ့လိုမျိုးမထင်မသိနဲ့ကျွန်တော်တို့ဒီအဖန်ခံရတဲ့အချိန်မှာဒီတော်တော်များများလူငယ်တွေကစိတ်မကောင်းဖြစ်တယ်ဒီလိုမျိုးဖြစ်စဉ်လေးတော့မဖြစ်သင့်ဘူးလို့ပဲကျွန်တော်တို့ကခံယူတယ်ဒီအမြတ်တလွတ်တော်ကိုယ်စားလှယ်ကိုလည်းအញ្ញဆုံးချစ်ချစ်မွမွနဲ့လွတ်ပြီးခဲ့ခြင်းပဲ
ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့တုန်းကဥဝေတင်းပါဝင်ကလတန်ဖွံ့ဖြိုးရေးစီမံကိန်းဝန်ထမ်းအိန္ဒိယမျိုးရား5ဦးစကပြား2ဦးနဲ့ဆက်လက်သမား2ဦးစုစုပေါင်း10ဦးတို့ချင်းမြင့်နယ်ပလတ်ဝလမ်းပိုင်းကြည့်ရှုရာကနေကြောက်တော်မြို့ကိုကလတန်မြစ်ကြောင်းတိုင်းဆက်လေနဲ့လာလမ်းခုလက်မှာအေအဖွဲ့ကဖမ်းဆီးခြင်းခံရတာပါဒီဖမ်းဆီးမှုမှာအိန္ဒိယနိုင်ငံသားသူအမောဖောက်စုံမသွားပြီးတော့ဥဝေတင်းကလွှဲပြီးကြံရှိတဲ့လူတွေကိုအေအဘက်ကမနေ့ကပြန်လွတ်ပေးခဲ့ပါတယ်ဥဝေတင်းကတော့အေးအေးတွေလှုပ်ရှားနေတဲ့ပလတ်ဝါမြို့နယ်တွင်တပ်မတော်ကိုတရင်ပေးမှုခူမီလူငယ်တွေကိုသွေးသွေးလှုပ်ဆော်ပြီးရခိုင်နဲ့ခူမီကြားသွေးခွဲမှုစတဲ့ပြစ်ချက်တွေနဲ့ဖမ်းဆီးထိန်သိမ်းတာကြောင့်အေးအေးပြောခွင့်ရခိုင်တုကက VOA ကိုပြောဆိုခဲ့ပါတယ်။အေးအေးဘက်ကစွတ်စွဲတယ်လို့ဥဝေတင်းဟာခူမီလူငယ်တွေကိုသွေးသွေးပြီးတပ်မတော်တရင်ပေးတာမဟုတ်ဘူးလို့ခူမီလူငယ်များတင်းသွေးမှုကိုကြောအောင်ကဆက်ပြောပါတယ
်။ဥဝေတင်းကထိုးဝက်ပြီးတော့ဒီမြမတပ်မတော်နဲ့ပူးပေါင်းဖို့ဒီတည်င်းတွေရနိုင်ကိုဆိုပြီးတော့ဒီရင်းနှီးပြီးတော့ပြောဆိုမှုတွေရှိတယ်ကျွန်တော်တို့ရဲ့အဓိကရည်ရည်ချက်ကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ကတော့သူအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးနောက်ပိုင်းမှာခမီးလူငယ်များအတင်းအပေါ်မှာလည်းသူရဲ့ဒီဩစာအာဏာလွှမ်းမိုးမှုကလည်းတစုံတရာမရှိတယ်လို့ဒီကျွန်တော်တို့လူငယ်ရဲ့မူဝါဒလူငယ်ရဲ့ဖွင့်ပြပုံနဲ့ကျွန်တော်တို့ကတွားနေတဲ့အခါမှာလုံးမဒီနိုင်ငံရေးတော်လကောင်ဒီအမျိုးသားရေးနဲ့တော်လကောင်ကျွန်တော်တို့ကပါဝင်ဆက်နွယ်မှုမရှိဘူ
းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်းအဖမ်းခံရတဲ့အတွက်စိုးရိမ်ပူပန်နေကြောင်းဇနီးဖြစ်သူတော်ခင်ဤစင်ကပြောပါတယ်
ဒီတက္ကသိုလ်မှာတော့ခံစားနေရတာပေါ့နော်ဒီချက်ပေါ်ပြီးဘယ်လိုတည်နေဖြစ်မလဲသိနေလို့ရှိတာပေါ့ခုပေါ်တော့သူ့ကိုဆက်ဆဲပြောဆိုနေတဲ့ဟိုစကားတွေဟာဟိုမဟုတ်မှန်ဆက်ဆဲတာပါအဟုတ်မှမဟုတ်ပါဘူးအဲ့လိုပြောချင်ပါတယ်
ဒီခိုင်လည်းနဲ့ကန်ဖွဲ့ပြောခွေရခိုင်ဒုက္ခကတော့ဥဝေတင်းကိုကောင်းမွန်စွာသိသိသာပြီးစစ်စစ်နေစဲလို့ပြောပါတယ်ဥဝေတင်းကိုတော့ကျွန်တော်တို့ကနေပြီးတော့ဒီနာသာဒီစစ်စစ်ကြီးအားလေးကိုရှိနေသေးတဲ့အတွက်ကြောင့်မို့လို့ဆက်ပြီးတော့ထိန်းသိမ်းထားတာပဲဒီနေ့တော့ဒါစစ်စစ်ပြီးတဲ့အခါမှာပဲဟိုအဲ့ဒီကိစ္စပြောလို့ရတယ်ဥကိုတော့လူကုန်တိုက်ခါနဲ့ကျွန်တော်တို့ကကောင်းကောင်းမွန် ဒီနေ့ကျွန်တော်တို့ကတော့ဒီဘူဒီတော်မျိုးနဲ့ဝေတောင်ကျွရတဲ့ဒီအမျိုးသားလွတ်မြောက်ရေးအစီအစဉ်မှာတမတော်စေချောင်းကနေမြေဆူးမှုရေးနဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ချင်းမြင့်နယ်ပလောင်ဝမ်မြို့နယ်မှာအေအေရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်သူစီရေးသိမ်းမှမှုဖြစ်ပွားခဲ့ပြီးဒေသခံရွာသားတွေစစ်ပွဲရဲ့အကျိုးဆက်ကိုခံနေရတယ် ရှိလာနေပါတယ်ချင်းမျိုးရာတိမိုကရေစီဖွဲ့ချုပ်အလှကျပူးသွဲဥက္ကဋ္ဌပူးထန်နုကကတော့ခုမီလူမျိုးအမျိုးသားလှုပ်တော်ကိုယ်စားလှယ်ဥပဒေတင်းကိုဖန်ဆီးထားတဲ့လှုပ်ဆောင်ချက်ကြောင့်ချင်းလူမျိုးနဲ့ရခိုင်လူမျိုးကြားတွေးကွဲစရာဖြစ်လာမှာကိုစိုးရင်ကြောင့်ပြောပါတယ်ကျွန်တော်တို့အနေနဲ့အန်တာတဲ့အဖွဲ့ရှိတာအကြောင်းပြချက်တော့ရှိမှာပေါ့လေသူတော်သမီးသားလုံးအနေနဲ့ချင်းတဲ့ကြံကြ ဒီရက်ခံပြည်သူတွေရဲ့လုံခြုံရေးကိုအလေးထားပြီးမလိုလားအပ်တဲ့လူမျိုးရေးပဋိပက္ခမဖြစ်စေရေးကိုအလေးထားပြီးတော့ဖန်ဆီးထားတဲ့ဥပဒေအပအဝင်ချင်းတိုင်းတားအလုံးကိုချက်ချင်းမြန်ဆုံးပြန်လုပ်ပေးဖို့တောင်းဆိုကြောင်းချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ်ကနေမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပဒေထံဟာတင်ညာနေပိုင်းမှာပြန်လည်လွှတ်မြောက်လာ
ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ ဝင်စားမှုယုံကြည်မှုကနှစ်ထောင်ဆန်ကရွေးကောက်ပွဲကထက်နေပြီးတော့ဒါဟာလွတ်တော်ကိုယ်စားလှယ်ရဲ့စွမ်းဆောင်ရေးပေါ်မှာလူလူရဲ့ယုံကြည်မှုကျလာတာဖြစ်တယ်လို့မျှော်လင့်ချက်တွေအတွင်းဖြစ်မလာသေးတာစီးပွားရေးချက်တဲမှုကနေပြီးတော့ယုံမထွက်နိုင်သေးတာကြောင့်ဖြစ်တယ်လို့နိုင်ငံရေးလေးလာသူတွေကဆိုပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုဇော်ထက်ဆက်ပြီးတော့ပြောပ
ဒီနေ့ကျွန်တော်တို့ကလူဦးရေစီရင်ကောက်ရွာရေလုံနေပြီးမကြခင်ရွေးကောက်ပွဲရက်ကိုထုတ်ပြန်ကြေညာသွားမယ်လို့ပြောပါတယ်။ဒါပေမဲ့ပြည်သူလူထုကတော့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုလျော့နေနေတဲ့အကြောင်းနိုင်ငံရေးလေးလာသူနဲ့ရွေးကောက်ပွဲကိုအနီးကစောင့်ကြည့်သူတွေကပြောပါတယ်။ ပေးစ်လိုခေါ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကတော့နိုင်ငံရေးမျှော်မှန်းချက်ဆိုတဲ့စစ်တမ်းတစ်ခုကို2019မတ်လ10ရက်နေ့ကနေ3ရက်နေ့အထိတိုင်းနယ်ပြည်နယ်တွေကမြို့နယ်ပေါင်း230ကျော်မှာတပြိုင်တည်းကောက်ယူခဲ့ပါတယ်။နိုင်ငံရေးပါတီတွေအပေါ်လူထုရဲ့သဘောထားကိုလည်းမေးမြန်းခဲ့ပြီးလက်ရှိအာဏာရအန်အယ်ဒီအစိုးရအပေါ်မှာလူထုယုံကြည်မှုရှိနေသေးရဲ့ဆိုပေမဲ့အ Gabi, a Kulu Nashin Gaya Pijan, Peace Apoye, Musang Dorada, Sanye Josua Minga, Fuyo Yugo Piovade.
General Diga Mira, Nangae Party Poma, Yonjimu, Lotte, Tanda, the city, the Lesser, General, Ski Bikano, Bikano, Yala, Yalaku, General Nasa Chadua, Ladu, Nikomu, Bigger, Bigger, and the Hushin Tida, Kama, Dinega Puyoma, Java, Dria, Pajon, the General Mabir.
Peace Apoyga, not only say you got way to a Jujin Sidan to Kugu, Gau Bu Shibi, Drew Nine, you got way commission ye, you got way Tamaya, Tobian Gina Jago, Sansai Nielu, Suvade. Dainty da Gima, Leshi Anaya, Muda, Democracy, Apojo, Energy Aboma, Ludu Sewan Zamuga, Miani de Bime, Dain da Miazu Shine, Binary Maro, Ludo, Suyane, Badi Aboma, Shonji Mucha Sene Vade. Dagale Bidu Luduye Saone Ejadego, Mapi Shinai de Chaga, the Ku Bawin Pile Melo, Nangae Liladu, Dada Jamudinga, Donda Bade.
Bidu Ludu, Amyazuha, no Nangae Badi Boma Sewan Lamu, Natong Sanga, Madanga de Jasin Lade Surado, Adika Apin, Bidu Luduye, Saone, Jadelara. Now, Soyan and Ludori, Sansongi, a Boma, no Bidu Ludu Amyazuha, say Daimajara, no Turu, your mangare, no manjetti.
Peace မြန်မာနိုင်ငံရဲ့နိုင်ငံရေးအကူအပြောင်းစတင်တဲ့အချိန်မှာရှိခဲ့တဲ့ပြည်သူလူထုရဲ့မျှော်လင့်ချက်ကိုလက်ရှိအချိန်ထိမရောက်နိုင်သေးတာကလည်းလူထုရဲ့နိုင်ငံရေးစိတ်ဝင်စားမှုကိုကြောကြစေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့နိုင်ငံရေးလေးလာသူဦးတင်မောင်တန်းကပြောပါတယ်
အဲ့မြန်မာပြည်တော်သူကပထမဆုံးတော့အကူပြောင်းတဲ့သူစိတ်ဝင်သွားတယ်ပေါ့နော်။ဟိုမြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့အဲ့ဒီလိုအကူပြောင်းမျိုးဖြစ်မလားဆိုပြီးတော့ပထမဆုံးစိတ်ဝင်သွားတယ်အတက်တရဖြစ်ကြတယ်။နောက်တော့အဲ့လိုအကူပြောင်းကတကယ်ကိုမျောလင့်တယ်လို့မဖြစ်ဘူးပေါ့လေ။အဲ့တော့ပထမဆုံးကတော့သူကလိုင်းကြီးလိုတက်လာတာပေါ့။ပြီးရင်ပြန်ပြီးတော့အကူပြောင်းနေမှာအဲ့လိုပဲပြန်ကျတာတယ်။အဲ့တော့မြန်မာနိုင်ငံအကူပြောင်းစိတ်ကိုမဝင်လေဘူးအခွင့်ပဲရှိသေးတာပေါ့နော်။ကြပြီးတော့လူတွေကစိတ်ဝင်စားမှုပြန်မြင်နေသွားတာပေါ့နော်နိုင်ငံရေးပေါ်မှာ
လက်ရှိမှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီပေါင်းက96ခုရှိပြီးရွေးကောက်ပွဲလုံးမရက်ကိုမကြေညာသေးပေမဲ့အစိုးရတက်တန်း5နှစ်ပြည့်ရဲ့အချိန်အတိအကျမှာစတင်နိုင်လိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတို့က VOA ကိုပြောပါတယ်လာမယ့်2020ရွေးကောက်ပွဲမတိုင်ခင်လွှတ်တော်ကိုယ်စားလှယ်လောင်းတွေရွေးချယ်ရတဲ့နေရာမှာပြည်သူလူထုရဲ့သဘောထားနဲ့ပါဝင်မှုကိုပါတီရွေးအနေနဲ့ဘလို့ဆွဲဆောင်နိုင်မလဲဆိုတဲ့အပေါ်မှာမူတည်ပြီးရလဒ်တွေကွဲပြားသွားလိမ့်မယ်လို့နိုင်ငံရေးလေးလာသူတွေကပြောပါတယ
်ဘရရှိမဖျားမြမယူရနှစ်သစ်တကြံကာလမှာတန်ကြပ်နဲ့ဝေဖန်ပြီးလို့ဖန်းခါတဲ့ဒီဒေါင်းလိုမျိုးဆက်တန်ကြပ်အဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုစီခွင့်ရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြနေပါတယ်ဒီမတိုင်ခင်ကလည်းဒီအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်မိလို့တကြွသူတော်များများဖမ်းခံကြတရားစွဲခံကြရပါတယ်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီအခြေခံတရက်ကိုအာမခံချက်မပေးနိုင်တဲ့အခြေအနေဘာကြောင့်ပါလဲလာမယ့်အင်ကာနီညဒိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလို့လည်းသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားနိုင်ပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ bemis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ်သွားရှင်တို့ကိုကျေးဇူးပါခင်ဗျာ
။အင်္ဂါညဒါရဲ့လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ရှင်။ကျမတို့ view ရဲ့ American တန်ကနေပြီးတော့နောက်ထပ်2နာရီမှာထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line ဒိုမီတာ19 25နဲ့32 line lambda meter 190တို့ကနေပြီးတော့ဖန်ယူနိုင်နိုင်ပါတယ်ရှင်။အခုကြံနေတဲ့အချိန်ပိုင်းတွင်မှာကမ္ဘာသတင်းအချင်းချုပ်ကိုတစ်လှည့်ပြောပြပေးပါအောင်ကိုအောင်လွင်ဦးရေ
။အချမ်းပဲဝါရကိုစိုးရီကိုရင်းကအားပေးနေတိုင်းနဲ့ပတ်သက်လို့အမေရိကန်ရဲ့နှစ်ပတ်လည်အစည်းအဝေးဆာမှာမြောက်ကိုရီးယားကိုထည့်သွင်းပေါ်ပြတာဆွေးနွေးမှုတွေကိုကန့်သက်ရရောက်တဲ့အမေရိကန်ရဲ့ရန်လိုတဲ့မူဝါဒဖြစ်မြောက်ကိုရီးယားကဒီနေ့ပဲတုံ့ပြန်လိုက်ပါတယ်2018ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းချမ်းဖက်ဝါဒဆိုင်ရာအစည်းအဝေးဆာကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့တောက်ချန်နေ့မှာပဲထုတ်ပြန်ခဲ့တာပါအမေရိကန်ပြည်တော်စုမှာအရေးကြီးတဲ့ရွေးကောက်ပွဲသုံးခုကိုဒီကနေ့ကျင်းပသွားဖို့ရှိပြီးသမ္မတဒေါ်နယ်ထရန့်ကလည်း Republican Party ကိုစားပြုဝင်ပြိုင်မဲ့ကိုယ်စားလှောင်းနေဘက်ကနေမဲဆွယ်စည်းရုံးနေပါတယ် Kentucky, Mississippi နဲ့ Virginia ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိုဒီနေ့ကျင်းပမှာဖြစ်ပြီးသမ္မတထရန့်ကတော့ Kentucky ပြည်နယ်ကလက်ရှိ Republican အုပ်ချုပ်ရေးမှူး Matt Bevin အတွက်ရွေးကောက်ပွဲမထိုင်ခင်မနေ့ကမဲဆွယ်ပေးခဲ့တာပါအီရန်နျူကလ িয়ার ဆိုင်ရာ2015နိုင်ငံတကာစာချုပ်ပါသဘောတူညီချက်တွေကိုမလိုက်နာတော့တဲ့နောက်ဆုံးလုပ်ရတဲ့ခုအနေနဲ့ဖော်ရွန်နျူကလ িয়ার ဆိုင်ရုံကဗဟုခွာဆက်တွေနဲ့တန်းငွေတွေဖြည့်သွင်းတော့မယ့်အကြောင်းအီရန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဗဟုခွာဆက် 1044 ခုကိုယူရိနီယံတန်းငွေတွေမနှက်ပြန်ကစပြီးဖြည့်သွင်းမယ့်အကြောင်းသမ္မတဟာဆန်ရူဂါနီကပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်အစဉ်တန်းဆက်လက်လိမ့်ကျနေဆဲဖြစ်တဲ့အကြောင်းအမေရိကန်ခြေဆက် Freedom of Speech ရဲ့အစီရင်ခံစာချက်ကဖော်ပြလိုက်ပါတယ်။ချက်လက်တွေရရှိဖို့ခက်ခဲတာ၊ကန့်သတ်တာ၊ online သုံးသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်တာတွေကြောင့်အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံဖြစ်နေလဲသတ်မှတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇွန်လကနေဒီနှစ်မေလအတွင်းလေးလာတွေးရှိချက်တွေရ online မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ကန့်သတ်ခံရတယ်ဆိုပြီးဖော်ပြထားတာပါ။
ကမ္ဘာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dexter ဖြစ်ပါတယ်။ VOE American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line dometer 19 kHz 1063ည line dometer 19 kHz 15963ညနဲ့ line dometer 25 kHz 11965တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.